ညီနောင်မဟာမိတ်သုံးဘွဲ့ရဲ့ရှမ်းမြောက်ဒေသက1029စစ်စင်ရေးနှစ်လခွဲနှိပါကြာမြင့်လာချိန်မှာတော့တိုက်ပွဲတွေဟာမန္တလေးတိုင်းဘက်အထိပြန့်နှံ့လာနေတာပါဒီအပိုင်းတွေအတွင်းမှာတအောင်တပ်တရားနယ်လေးနဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ် MDY PDF ပူးပေါင်းတပ်တွေဟာတိုက်ပွဲဖြစ်ပွားနေတဲ့မန္တလေးတိုင်းဒေသကြီးပြင်ဦးလွင်မြို့နယ်အစွန်ကကြောင်မဲလေးကျေးရွာကစစ်ကောင်စီတပ်စခန်းကိုထိုးစစ်ဆင်တိုက်ခိုက်နေပါတယ်လက်ရှိတိုက်ပွဲအခြေအနေကို PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုအခုလိုပြောပြပါတယ်
မနေ့ကတော့တိုက်ပွဲပြင်းထန်ပြီးတော့မှဒီညနေနဲ့ဒီပနက်အထိတော့ပါမထလာတာမတွေ့ရသေးဘူးမနေ့ကျတော့မတို့ဒီမန္တလေး PDF နဲ့ပူးပေါင်းပြီးတော့မှဒီကြောင်မဲလေးကျေးရွာမှာတိုက်ပွဲဖြစ်တယ်အကြာရကတဲ့ပွဲဖြစ်တာမရှိပဲနဲ့တိကောင်စီဘက်ကဒီလေကြောင်းလိုင်းအသုံးပြုပြီးတော့မှပုံကျဲတိုက်ခိုက်တာမျိုးတွေရှိတယ်။မနေ့ကဒီပုံကျဲတိုက်ခိုက်တဲ့နေရာကကိုခိုင်တဲ့မှာရှိမယ်။ပြီးရင်လာရှိုးဘက်မှာရှိမယ်ပေါ့နော်။ပြီးရင်ဒီနောင်ချိုဘက်မှာလည်းရှိမယ်လည်းစံပစ်ကြီးရောမှာလည်းရှိမယ်။မြန်မာလို30ကျေးရွာပါ
TNL သတင်းထုတ်ပြန်ချက်မှာတော့နောင်ချုံမြို့နယ်ကြောင်မဲလေးကျေးရွာလို့ဖော်ပြထားပြီးဒီလ9ရက်နေ့တိုက်ပွဲမှာစစ်ကောင်စီဘက်ကတိုက်လေရင်နဲ့8ကျင်း MI-35 ရဟယင်နဲ့3ကျင်းလာရောက်တိုက်ခတ်ခဲ့ကြောင်းဖော်ပြထားပါတယ်။ကြောင်မဲလေးကျေးရွာစခန်းတိုက်ပွဲဟာဒီလ6ရက်နေ့ကစတင်ခဲ့တာပါ။ကြောင်မဲလေးကျေးရွာဟာပြည်ဦးလွင်မြို့နယ်ဆယ်မိုင်ကျော်ခန့်သာကွာဝေးပြီးနောင်ချုံမြို့နယ်အစမှတရှိတာဖြစ်တယ်လို့ဒီလ3ရက်နေ့က TNL နဲ့ MDY PDF ပူးပေါင်းတပ်တွေတင်းယူခဲ့တဲ့တံပိုးကျေးရွာတပ်စခန်းနဲ့အလတ်မကွာတဲ့နေရာမှာတည်ရှိတာဖြစ်ပါတယ်။ကချင်ပြည်နယ်ဖားကတ်မြို့မှာလည်း KNA နဲ့ PDF ဖူအောင်တပ်တွေဟာဝေခါနဲ့နန့်တိန်ရွာအခြေဆိုင်စစ်ကောင်စီစခန်းတွေကိုတိုက်ခိုက်နေတာ9ရက်ခန့်ရှိနေပြီဖြစ်ပါတယ်။လက်ရှိတိုက်ပွဲအခြေအနေကိုတော့ KNA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။တိုက်ပွဲတော့ဆက်ဖြစ်နေပါတယ်။တိုက်ပွဲဖြစ်တာတော့ဒီကတော့အဲ့ဒီဝေခါတို့ကွန်ပီတို့အဲ့ဒါမှဖြစ်ပါလား။
မနေ့မနေ့ပိုင်းကအရဝတ်နဲ့လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကို KIA ကဖမ်းဆီးတာတွေရှိခဲ့ကြောင်းသူကဆက်ပြောပါတယ
်။ဟုတ်ကဲ့အဲ့ဒါလည်းကြိုးကြပါမယ်။သူတို့စစ်ကူလာတယ်တဲ့။စစ်ကူလာတာစစ်ဂျီနီဖောင်းနဲ့မဟုတ်ခင်ကအရဝတ်နဲ့လာတယ်တဲ့။သူက limit တွေပါတယ်လေ။ဟိုဒီကျန်းချီတီတောင်းတို့တွေမှာဖြစ်ပြီးမှလာတယ်လို့ကြိုးကြတယ်။အဲအဲ့ဒါကိုကျွန်တော်တို့ခြေရဘက်ကနဲ့တားပြီးမှဖြစ်သေးတော့တနတ်တယ်လည်းပြည်တယ်သူတို့လည်းစစ်သားတွေဖြစ်နေတော့အကုန်လုံးဖမ်းတယ်လို့တော့ပြောတယ်လေနောက်ပိုင်းကတော့စစ်ကြီးတွေမှတော့ကြားတော့ဟိုကားထဲမှာပါတော့7ယောက်စုလားအဲ့လိုတော့ပြောကြတယ
်ဒေသရင်းကချင်သတင်းဌာနတချို့ကတော့ KIA ကဖားကတ်မြို့နယ်မော်ပုံကျေးရွာမှာဂျားပြတိုက်ခတ်ခဲ့တာကြောင့်တဦးသေဆုံးပြီး12ဦးကိုဖမ်းဆီးခဲ့ကြောင်းဖော်ပြပါတယ်ဖားကတ်မြို့နယ်ဝေခွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒေသခံ2000ကျော်ဟာစိတ်မူရွာကိုတိမ်းရှောင်လာကြသလိုနန့်တိန်ရွာကပြည်သူတွေဟာလည်းဘေးလွရာကိုတိမ်းရှောင်နေကြရပါတယ်ရှမ်းမြောက်ဒေသနဲ့ကချင်နယ်စပ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေချိန်မှာပဲစစ်ကောင်စီရဲ့ညဉ့်ဉန်းရေးဆွေးနွေးရေးအဖွဲ့နဲ့ညီနောင်မဟာမိတ်၃ဘွဲ့တို့တရုတ်နိုင်ငံကူမင်းမြို့မှာတတိယအကြိမ်မြောက်တွေ့ဆုံဆွေးနွေးနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးနှစ်ဖက်စလုံးကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးဒီလ9ရက်နေ့မှာဒုတိယဗိုလ်ချုပ်ကြီးရာပြည်ဦးဆောင်တဲ့ညဉ့်ဉန်းရေးဆွေးနွေးရေးအဖွဲ့နဲ့ NCA အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ခုနှစ်ဖွဲ့ကကိုယ်စားလှယ်တွေနေပြည်တော်မှာတွေ့ဆုံဆွေးနွေးကြောင်းဒီကနေ့ထုတ်စစ်ကောင်စီသတင်းစာတွေမှာဖော်ပြထားပါတယ်ဒီဆွေးနွေးပွဲမှာရှေ့ဆက်ဆောင်ရွက်မဲ့ညဉ့်ဉန်းရေးလုပ်ငန်းစဉ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ဒေသတွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဒေသဖွံ့ဖြိုးရေးစတဲ့လုပ်ငန်းတွေကိုဆွေးနွေးခဲ့ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ